မဟာမဲကောင်ဒေတာကွယ် GMS အရှိနောက်စီးပွားရေးစင်ကြံလမ်းကြောင်းဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အရမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်း900နီးပါးချေငွေထောက်ပံ့ပေးတော်မှာဖြစ်ကြောင်းအရှဖွံ့ဖြိုးရေးဘဏ် ADB ကသတင်းထုတ်ပြန်လိုက်ပါတယ်။ပဲခူးမြို့နယ်တိုက်တိုမြို့အကြား64ကီလိုမီတာမိုင်40နီးပါးရှိတဲ့အမြန်ပြေးလမ်းတည်ဆောက်ရေးစီမံကိန်းအတွက်ဒေါ်လာ 483.8 တန်းငွေချေဖို့အတည်ပြုကြောင်းအောက်တိုဘာလ29ရက်စွဲနဲ့ ADB ကကြေညာလိုက်တာဖြစ်ပါတယ် GMS အမြန်ပြေးလည်ခင်မီရေးဒုတိယစီမံကိန်းကရာသီဥတုတန်ခံနိုင်တဲ့အမြန်ပြေးလည်တည်ဆောက်ရေးအတွက်မြမအစိုးရကိုအထောက်အကူပေးနိုင်မှာဖြစ်ကြောင်းနဲ့ GMS စီးပွားရေးစင်ကြံအတွင်းလူနဲ့ကုန်စည်တွေတည်ယူပို့ဆောင်ရေးပို့ပြီးလုံခြုံထိရောက်စေမှာဖြစ်ကြောင်း ADB ရဲ့တည်ယူပို့ဆောင်ရေးဆိုင်ရာကျွမ်းကျင်သူရှီဟီရိုဒတ်တဲကပြောပါတယ်ဒီစီမံကိန်းကြောင်းမြမနိုင်ငံအနေနဲ့ထိုင်းနိုင်ငံပါဝင် GMS စင်ကြံအတွင်းကနိုင်ငံတွေနဲ့ကုန်သွယ်ရေးခီးသွွာလာရေးနဲ့ရင်းနှီးမြှုပ်နှံမှုကဏ္ဍတွေတိုးမြင့်သွားနိုင်မှာဖြစ်တယ်လို့လည်းဒတ်တဲကပြောပါတယ်ပဲခူးကြိုက်သူအမြန်ပြေးလန်းတဲ့ 2.3 ကီလိုတမိုင်ခွဲနီးပါးရှိလျားတဲ့စစ်တောင်းမြေကူတရားလည်းပါဝင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ JICA ကစစ်တောင်းတရားသည့်တိစောက်ရေးအတွက်ဂျပန်ယန်ငွေ 29.8 ဘီလီယံ၊အမေရိကန်ဒေါ်လာ 254.8 တန်ချင်းငွေထောက်ပံ့မှာဖြစ်ပါတယ်။GMS စင်ကြံတွေအကြားနဲ့မြန်မာနိုင်ငံအတွင်းမြို့ပြကြီးလက်အခြေဆက်မီရေးအလေးထားပြီး2012ခုနှစ်ကစလို့ ADB ကမြန်မာနိုင်ငံကိုတည်ယူပို့ဆောင်ရေးကဏ္ဍမှာအဓိကထားအကူအညီပေးနေတာဖြစ်ပါတယ်